ိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့ရွှေမှုနေရာယူမှုတွေကိုမဖယ်ရှားနိုင်ဘူးဆိုရင်တော့မြန်မာနိုင်ငံအတွက်သိသာထင်ရှားတဲ့အပြောင်းအလဲတွေလုပ်ဖို့မဖြစ်နိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ကပြောလိုက်ပါတယ်မြန်မာအစိုးရစစ်တမ်းနဲ့စီးပွားရေးတွဲလုပ်နေတဲ့နိုင်ငံတကာကုမ္ပဏီတွေကိုလည်းဒါဟာနိုင်ငံတကာဥပဒေတွေချိုးဖောက်သလိုဖြစ်နေတယ်လို့သတိပေးလိုက်သလိုမြန်မာစစ်တပ်ကိုစီးပွားရေးအရာပြစ်မှတ်ထားအရေးယူဖို့လုံခြုံရေးကောင်စီနဲ့နိုင်ငံတကာအစိုးရတွေကိုပါတိုက်တွန်းသွားပါတယ်။ဒါနဲ့ပတ်သက်လို့ကိုသားညိုဦးကဆက်ပြီးတော့ပြောပြမှာပါရှင်။
မြန်မာနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးမှာစစ်တပ်ကအုပ်စိုးထားတယ်ဆိုတဲ့အချက်ကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ဒီအချက်လက်ရှာဖွေရေးမစ်ရှင်ရဲ့ပြီးခဲ့တဲ့အစီအစဉ်ကမှထောက်ပြခဲ့ပြီးတော့ဒီနေ့ထုတ်ပြန်လိုက်တဲ့အစီအစဉ်အတိုင်းမှာတော့မြန်မာစစ်တပ်ရဲ့စီးပွားရေးကွန်ရက်နဲ့သူနဲ့ပတ်သက်နေတဲ့ပြည်တွင်းပြည်ပလုပ်ငန်းတွေကိုအသေးစိတ်ကိုချပြလိုက်တာပါမြန်မာစစ်တပ်ဟာအဲ့ဒီစီးပွားရေးအကျိုးမြတ်တွေကိုတုံးပြီးတော့ပြည်တွင်းမှာလူခွင့်ချိုးဖောက်မှုတွေချိုးဖောက်တယ်လို့ဒီရာဇဝတ်မှုတွေကနေလည်းကင်းလွတ်ခွင့်ရနေတယ်လို့ကုလသမဂ္ဂဒီဖွဲ့ရဲ့အစီအစဉ်အတိုင်းမှာထောက်ပြပါတယ်ရခိုင်ပြည်နယ်မှာ2018ခုနှစ်စစ်စင်ရေးတွေစတဲ့ကဆိုရင်ပြည်တွင်းစီးပွားရေးလုပ်ငန်း45ခုကနေပြီးတော့ဒီစစ်စင်ရေးအတွက်ဆိုတော့ဒေါ်လာ10တန်းကျော်စစ်တပ်ကိုထောက်ပံ့ကူညီခဲ့တယ်လို့လည်းဖော်ပြပါတယ်ဒါကြောင့်လည်းရခိုင်မှာဖြစ်သွားတဲ့ရာဇဝတ်မှုတွေအတွက်အဲ့ဒီစီးပွားရေးလုပ်ငန်းတွေကတာဝန်ရှိသူတွေကိုပါနိုင်ငံတကာဥပဒေတွေအရစုံစမ်းစစ်ဆေးရလိမ့်မယ်လို့လည်းကုလသမဂ္ဂမစ်ရှင်အကြီးအကဲကပြောပါတယ်။မြန်မာတပ်တော်နဲ့ဆက်ဆက်လုပ်ကံနေတဲ့နိုင်ငံသားကုမ္ပဏီ15ခုထက်မနည်းရှိနေတယ်လို့နောက်ထပ်နိုင်ငံသားကုမ္ပဏီ44ခုဟာလည်းစစ်တပ်စီးပွားရေးနဲ့တနည်းတစ်ပုံဆက်ဆက်လုပ်ကံနေကြတယ်ဆိုပြီးတော့လည်းထောက်ပြထားပါတယ်။ဒါကြောင့်မြန်မာစစ်တပ်နဲ့စီးပွားရေးတွဲလုပ်နေတဲ့နိုင်ငံသားကုမ္ပဏီတွေကိုသတိပေးပြီးတော့ဒါဟာနိုင်ငံတကာဥပဒေကိုပါချိုးဖောက်တယ်လို့ဖြစ်တယ်လို့ကုလသမဂ္ဂမစ်ရှင်ရဲ့ဒီအဖွဲ့ဝင်တူဖြစ်တဲ့ခရစ်စတီတို့ဒီက VOA ကိုပြောပါတယ်
။ The international community has obligations under international human rights law.
နိုင်ငံတကာလူ့စီရေးဥပဒေတွေကနိုင်ငံတကာစီးပွားရေးကော်မတီတွေအနေနဲ့လူ့အခွင့်အရေးကိုကာကွယ်မြင့်တင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးအခြေအနေတိုးတက်လာဖို့ဆိုရင်တော့မြန်မာနိုင်ငံရေးနဲ့စီးပွားရေးမှာမြန်မာစစ်တပ်ကအုပ်စိုးထားတာကိုဖယ်ရှားဖို့ဆောင်ရွက်ခြင်းကသာတစ်ခုတည်းသောနည်းလမ်းဖြစ်ပါတယ်။
မြန်မာနိုင်ငံတွင်းအထူးသဖြင့်ဆိုတော့တိုင်းသားနေဆက်ဒီသားတွေမှာဖြစ်တဲ့လူခွင့်ချိုးဖောက်မှုတွေမှာမြန်မာအစိုးရအနေနဲ့လည်းဥပဒေအရဆောင်ရွက်ဖို့တာဝန်ပြည့်ရှိတယ်လို့ကုလမစ်ရှင်ကထောက်ပြပါတယ်။ဒါမှမဟုတ်မြန်မာနိုင်ငံတွင်းဖြစ်ပေါ်တိုးတက်မှုတွေအတွက်အဓိကအဟန့်တာကစစ်တပ်ဖြစ်နေတာမို့လို့သူတို့အနေနဲ့ဒီအစင်းကစားမှာစစ်တပ်ကိုအဓိကပြစ်မှတ်ထားပြီးတော့ရည်ရွယ်ဖို့တိုက်တွန်းရတာဖြစ်တယ်လို့ခရစ်စီတူဒီကရှင်းပြပါတယ
်။ Certainly the Myanmar government as a whole has responsibilities.
မြန်မာအစိုးရအနေနဲ့တာဝန်ရှိရှိပါတယ်။နိုင်ငံဥပဒေအောက်မှာဥပဒေပိုင်းအရာတာဝန်လည်းရှိပါတယ်။နိုင်ငံဥပဒေတွေမှာဒီရက်ဖက်အစိုးရနဲ့စစ်တပ်အကြားတိကျကြပိုင်းခြားထားတာမို့မြန်မာအစိုးရမှာလည်းတာဝန်အပြည့်ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့သိထားရမှာကမြန်မာစစ်တပ်ကစီးပွားရေးရောနိုင်ငံရေးမှာပါအုပ်စိုးထားတဲ့အချက်ပါ။ကျွန်တော်တို့ဘက်ကတော့ရိုးရိုးရှင်းရှင်းလေးပါ။ဒီအချက်ပေါ်မူတည်ပြီးကျွန်တော်တို့ကစစ်တပ်ကိုပြစ်မှတ်ထားတာပါ။ကျွန်တော်တို့ရထားတဲ့အထောက်အထားချက်လက်တွေအရစစ်တပ်ကိုနိုင်ငံရေးနဲ့စီးပွားရေးကနေမဖယ်ထုတ်နိုင်ဘူးဆိုရင်တော့မြန်မာနိုင်ငံမှာသိတာတင်ရှားတဲ့ပြောင်းလဲမှုဖြစ်မလာနိုင်ပါဘူး
။မြန်မာအစိုးရအနေနဲ့ကတော့လူခွင့်ကောင်စီဆုံးဖြတ်ခြင်းနဲ့ဖွဲ့စည်းထားတဲ့ဒီကုလသမဂ္ဂအချက်လက်စာဖွေမစ်ရှင်ကိုအတိအမှန်မပြုတ်လို့ပဲပြည်ရင်းကိုလည်းဝင်ရောက်စုံစမ်းခွင့်မပေးပါဘူး။ဒါမှမဟုတ်သူတို့အနေနဲ့အခြားနည်းလမ်းနဲ့ဒီလူခွင့်ဆိုင်ရာအချက်လက်တွေကိုစုဆောင်းရယူနိုင်ခဲ့ပြီးတော့အခုလိုမျိုးသုံးသပ်ချက်တွေထုတ်နိုင်ခဲ့တယ်လို့ခရစ်စီတူဒီကဗီဒီယိုကိုပြောပါတယ
်။ The Myanmar government chose not to cooperate with us.
မြန်မာစစ်တပ်ကပူပေါင်းဆောင်ရွက်မှုမရှိပါဘူး။ဒီပေါ်ကျွန်တော်တို့ဘက်ကသူတို့နဲ့တိုက်ရိုက်စကားပြောဆိုလို့မရတာကြောင့်စိတ်ပျက်မိပါပဲ။သူတို့ရဲ့အမိကိုလည်းမသိရဘူးပေါ့။ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ကသတင်းအချက်အလက်တွေအများကြီးစုဆောင်းနိုင်ပါပဲ။ပြီးခဲ့တဲ့နှစ်နဲ့အတွင်းမှာဆိုရင်လူခွေချိုးပေါက်ခင်ရသူတွေနဲ့မျက်မြင်တွေစုစုပေါင်း1500ကျော်ကိုတွေ့ဆုံမေးမြန်းခဲ့ပါပဲ။နောက်တက်တဲ့ရာဂဏန်းကိုလည်းတွေ့ဆုံမေးမြန်းခဲ့ပါပဲ။အဲ့ဒါတွေကကုလသမဂ္ဂအဖွဲ့အစည်းတွေကလူတွေ၊တန်တမာတွေ၊သတင်းတောက်တွေ၊ပညာရှင်တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းကပုံပေါ်ပဲပါ။အဓိကဆုံးရှုံးတာကတော့မြန်မာအစိုးရကပူးပေါင်းဆောင်ရွက်မှုမလုပ်တာပေါ့လေ။ဒါကမြန်မာအစိုးရအတွက်လည်းဆုံးရှုံးမှုပါ။သူ့ဘက်ကအမြင်ကိုပြောဆိုခွင့်ဆုံးရှုံးတာပါ
။သူတို့အနေနဲ့နောက်ဆုံးရထားတဲ့လူခွင့်ဆိုင်ရာချက်လက်တွေအထူးဖြစ်ဆိုတော့ရခိုင်ပြည်သားမှာအေးရခိုင်နဲ့နှက်ကန်ဖွင့်တဲ့မြန်မာစစ်တပ်ကြားဖြစ်တဲ့စေဘရစ်ခါရီကြောင့်ဒေသခံတွေခံစားနေရတဲ့အခြေအနေတွေကိုလာမယ့်စက်တင်ဘာလထုတ်ပြန်တဲ့အစီအစဉ်မှာသိစိတ်ထည့်သွင်းမယ်လို့ခရစ်စီတူဒီကပြောပါတယ်။အခုဒီအစီအစဉ်ကတော့စစ်တပ်ရဲ့စီးပွားရေးကွန်ရက်ကိုအဓိကထားဖော်ပြခဲ့တာပါ။မြန်မာစစ်တပ်နဲ့စီးပွားရေးကပတ်သက်နေတဲ့နိုင်ငံကုမ္ပဏီ60ထဲမှာပြင်သစ်၊ဘယ်လ်ဂျီယမ်၊ဆွစ်ဇာလန်၊ဟောင်ကောင်နဲ့တရုတ်ကစီးပွားရေးကုမ္ပဏီတွေပါဝင်တယ်လို့အစီအစဉ်မှာဖော်ပြပါတယ်။ဒါ့အပြင်အစ္စရေး၊အိန္ဒိယ၊ကိုရီးယားနဲ့တရုတ်ကစူရပိုင်လုပ်ငန်းတွေပါဝင်နိုင်ငံကုမ္ပဏီ14ခုဟာမြန်မာစစ်တပ်ကိုလက်နက်ပစ္စည်းရောင်းချမှုတွေမှာပတ်သက်နေတယ်လို့လည်းဖော်ပြပါတယ်။ဒါကြောင့်လည်းစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားအရေးယူတံခါးမှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းထားပြီးတော့ နိုင်ငံတကာရင်းနှီးမြှုပ်နှံသူတွေအနေနဲ့လည်းမြန်မာစစ်တပ်နဲ့မပတ်သက်ဖို့ဒီအစီအစဉ်သာမှာတိုက်တွန်းတောင်းဆိုပါရယ်အခုဒီအစီအစဉ်နဲ့ပတ်သက်လို့တော့မြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါတုံ့ပြန်ချက်ရဖို့ဆက်သွယ်နေတဲ့အခုချက်တိတုံ့ပြန်ချက်များသေးပါဦးခင်ဗျာ
ကိုတန်းညုံပြောပြသွားတာပါရှင်